ကျန်တော့ဝင်းမမှာမြန်မာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီနဲ့မပူးပေါင်းမဆောင်ရွက်ရေးစီဒီအမ်လှုပ်ရှားမှုဆန္ဒပြမှုတွေနဲ့အပြင်းထန်ဆုံးနှိမ်နင်းမှုဖြစ်မန္တလေးမှာမနေ့ကမြို့စုံမြကန်းပေးကအောက်ခြေလူရန်စားပြည်သူတွေခံစားလိုက်ရပြီလို့လှုပ်ရှားမှုကပါဝင်သူတွေကဆိုပါတယ်ကျန်တော့ဘုံတင်မောရှင်လုတ်သားတွေရဲ့စီဒီအမ်လှုပ်ရှားမှုကိုကိုကြီးပေးခဲ့တဲ့အနည်းဝန်း မျက်မြင်ကြုံခဲ့တဲ့အလို့သတင်းတောက်ဒူးတို့ကိုမေးထားပါတယ်။မန္တလေးမြို့ကဆေးရနာရှင်စန့်ကျင်ပြည်သူ့အင်အားများချိတ်ဆက်ညီနိုင်ရေးကော်မတီခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာဒေစာဆန်းက
ဒီတက်နဲ့ဒီလုံယုံရေးတွေကပေါ့နော်ဒီပင်မောတသိကိုထောက်ဖို့ဖိအားပေးတယ်အမိန်ပေးတယ်ပေါ့အဲ့ဒီမှာဒီဝန်ထမ်းတွေကကျတော့လုံးဝလက်မခံနိုင်ဘူးပေါ့နော်သူတို့ကမောင်းမေတော်တယ်ဝန်ထမ်းတွေကလက်မခံနိုင်တဲ့စေတနာတက်တယ်ပေါ့အဲ့ဒါကိုကျအဲ့ဒီအနီးနားနေရက်ကွက်ကတိပြီးတော့ပြည်သူလူထုတွေကဝန်ထမ်းတွေကိုဒီအားပေးထောက်ခံတဲ့အမိန်နဲ့ဖြစ်နေတဲ့ကျွန်တော်တို့ဒီတာယုတ်ခေါ်တာပေါ့၄၀လမ်းဒီကျွန်တော်တို့ကန္နာလမ်းပေါ့နော်ဒီအောင်ဒီမြေပေါင်ပေါ်မှာကျွန်တော်တို့ဒီလူစုလူဝေးနဲ့ကျွန်တော်တို့ကန့်ကွက်ဆန္ဒပြတာပေါ့အဲ့ဒီမှာဒီလုံယုံရေးတွေအရင်ဆုံးရဲ့ဒီအစ်သားတွေပါရှင်ကအများကြီးတော့ရောက်ပါသေးတယ်မှလည်းပြစ်တယ်နောက်အစိုးဆုံးကတော့ညနေပိုင်းပေါ့၄နာရီတော့မှပြစ်တာကတော့တကယ်ကိုကြီးပန်းအစ်စ်တွေရဲ့ရုပ်ပုံနေတယ်ကျွန်တော်တို့ကတကယ်စစ်ပွဲတစ်ခုမှပြစ်တယ်လို့ပြစ်တာပါပဲ
ဒါအပြင်ဒီမန္တလေးဆန္ဒပြပွဲတွေမှာတက်ကြွစွာပါဝင်နေတဲ့ကနောင်အင်စတီကျူအမှုဆောင်ဒါရိုက်တာကိုတန်းမြတ်ဆိုးကလည်း
ဒီတင်းမောကမှာကျဲသူစီတော့ပြိမ့်နေတယ်လို့ဖြစ်တယ်ဒီကိစ္စကိုနိုင်ကြည့်မှုကားပါညာတွေမှာပါတဲ့ဒါရိုက်တာတင်ရသူတွေဝင်ပြည်တာပါညာတွေရောက်တဲ့လူကလည်းအရင်များဖြစ်တဲ့တွေ့တဲ့ကိစ္စတွေမဟုတ်မလို့ပြန်နေကျွန်တော်ဒီခွဲဖို့ကိစ္စကျွန်တော်ညှိတော့အဆင်ပြေတယ်ကြတော့ပြန်ဖို့လုပ်နေချိန်မှာရဲနဲ့စစ်ကားတွေပေါင်းပြီးကားတွေရောက်လာပြီးတော့မှလေးလေးလံပိတ်ပြီးတော့မှဒီဆိုရောအပင်ရောဒီရေကားပါညာတွေနဲ့လည်းချုပ်ခွင့်နိုင်ပါတော့တဲ့ချိန်မှာဒီလူကြီးရောက်တော့မှထပ်ပြီးရောက်လာအင်းအားများတဲ့ချိန်မှာကြီးစစ်တွေတုံးပြီးတော့
ဒီဖြစ်စင်မှာရှိနေခဲ့တဲ့မန္တလေးအခြေဆိုင်အလွတ်သတင်းတော့ကိုစက်ယူကျော်ကလည်း
ကျွန်တော်လည်းအချိန်မှာရှိပါတယ်ကအနာကြီး55လောက်မှာအနာလန်နဲ့ကျွန်တော်ဝန်ကြီးမောင်းနေတာမှာဒီမှာဥက္ကဋ္ဌဦးဆုံးလို့ပြောတယ်ဒီတော်တော်ကြီးကြားတဲ့ဟာတွေကဘာမှမကြည့်တာဘူးပြည့်ရတယ်ပြည့်ပြီးတော့အလူကဂျိုးရင်းဆန်ကတည်းပြည့်ပြီးတော့ဈာနေမှာမှန်ပါတယ်အိုင်ဝန်ကြီးဒီကမှာပြန်မယ်ပြုမယ်ပြည့်နေအချိန်မှာပဲသာပြီးတော့ဖြုတ်ခွင်းနှစ်လရောက်မှာပါအမပိုင်းမှာတော့တနက်ချက်ပေါင်း50ကျားတဲ့တန်ကျဲပေါ့နော်မင်းကြီးမှာတော့စီအာနာသိမှုဒီနောက်ပိုင်းမှာပထမဦးဆုံးကျူခွင်းတာအကြီးကျယ်ဆုံးနဲ့အကြီးကျယ်တဲ့အများဆုံးပြည်သူမှုအများဆုံး
ဒီထိခိုက်သေးဆုံးတရားရမှုပေါ်ဒေါက်တာဒေစာဆန်းကပွဲချင်းပြည်သူသေဆုံးတာအပြင်နောက်ထပ်အ ਨੇ ဆုံးသူသေဆုံးက
ဒီလူမျိုးပါတရားရနေတဲ့ပုံစံတွေကရှိတယ်တရားကြတော့ပြင်းထန်တဲ့လူက9ရောက်လောက်ရှိတယ်။နောက်ကျွန်တော်တို့ဒီတရားရတဲ့လူအားလုံးပေါင်းတော့အ ਨੇ ဆုံး40ကျော်လောက်ပြီးရတယ်ကျွန်တော်တို့ဒီဆရာဝန်ကြီးတစ်ဖက်။အဲနောက်ကျွန်တော်တို့အိမ်မှာဖန်ဆီးခံတဲ့ပုံစံတွေကအ ਨੇ ဆုံးရှားကနေရှိတယ်လို့ပြီးရတယ်ပေါ့နော်။အဲ့တော့ပြစ်တာခတ်တာကတော့တတော်ကိုစိုးစိုးပါပါ။နောက်ဆုံးထွက်ပြေးတဲ့လူတွေကိုရက်ကွက်ထဲထိဝင်ပြီးပြစ်တယ်ဗျာ။နောက်မီဒီယာတွေကိုလည်းပြစ်တယ်ပေါ့။နောက်ဆုံးဝင်လာတဲ့ဒီလူနာဒီလူမှုကွန်မြူနတီကားတွေကသာပြစ်တယ်ဗျာ။တတော်ကိုစိုးစိုးပါပါကိုကျွန်တော်တတော်ကိုဟာပြစ်ပါလိမ့်။စနိုက်ပါနဲ့ကိုပြစ်တယ်ဗျာ။အဝေးကနေအခုဘယ်လောက်ပြစ်ဆိုးလို့ဆိုအဲ့ဒီရက်ကွက်ပေါ့နော်။အဲ့ဒီ40တန်းကရက်ကွက်ကပြည်သူတွေကြောက်လန့်ပြီးကိုယ့်ရင်ကိုယ်မနေရတဲ့အစ်ကိုရောက်ကြတော့အဲ့ဒီနီးစပ်ကဖုံးကြီးကြောင်းကြီးမှာသွားစုပြီးတော့နေရတဲ့အစ်ကိုတောက်နေတော့သူတို့ကစိုးစိုးပါပါပြစ်တာခတ်တာတွေလုပ်ကြတယ်ဗျာ။
အဲ့ဒီတော့အဓိကဘာကြောင့်အခုလို့ဖြုတ်ခွဲတာဖြစ်လာပါလဲဆိုတာကိုကိုစန့်ယူကျော်က
တီတီရန်လှူရှားမှုမှာမှရေးထားပါသူခွင့်နေကြအောင်နော်ဒီနေ့ကဒီချောင်းပါခင်ဗျာဒီနေ့လုံချောင်းမှုတွေမှာမတလေးကတော်လေးတစ်ခုဝင်နေဆိုးရရနေရဘူးချိန်ချင်းတယ်ပါဒီကစားတက်နေတာတော့မကြည့်ကြ
ဒီအကြောင်းရင်းပေါ်ကိုတက်မြတ်ဆိုးကတော့
ကျွန်တော်နိုင်ငံကတန်ရုံကြီးပါညာကြီးမရှိတော့ဒီအကြံပြတ်မှုတွေပို့ပြီးတော့ဖြုတ်ခွန်းတာမျိုးရှိတယ်လို့ယူဆတယ်ပြီးနောက်တစ်ခုကတော့ဒီကျွန်တော်မန္တလေးမှာကလူတွေကိုမဝင်နေမှာဒီမြို့အစွန်မှာရှိတဲ့ဟာမျိုးတွေစပြီးဆိုသူ့ခွင့်ပို့လောက်လာတယ်လို့ကျွန်တော်တို့ယူဆပါ
ဒီပေါ်ရှေ့မှာဆက်ဖြစ်လာနေတာကိုဒေါက်တာဒေစာဆန်းက
ကြောက်အောင်ဖိတ်ထုတ်ပြီးဖြစ်ဖြစ်အခုအကြံပြတ်ပြီးကျွန်တော်တို့အနေနဲ့တော့ဘာမှတုံ့တုံ့သွားခြင်းမရှိဘူးတန်လက်စန့်ကျင်ကန့်ကွက်ဆန္ဒပြုတော့မှဖြစ်ပါရဲ့မနေ့ကတော့ကျွန်တော်တို့မန်နေပြည်သူတွေကအနာထုတ်ပေါ်ပွဲကြီးကိုအကြီးအကျယ်ဆက်ဆက်ကျင်းပကြမှာဖြစ်ပါတယ်
တကယ်တော့ဆေးရနာသိမ့်ပြီးဆက်ကျင်လှူရှားမှုတွေထဲမှာနေပြည်တော်မှာပထမဆုံးသွေးနေကြသေးဆုံးမှုဖြစ်ခဲ့ရပြီးအခုမန္တလေးမှာဒုတိယကျင်းသေဆုံးမှုတွေဖြစ်လာရတာပါခင်ဗျာကျွန်တော်ဝင်းမင်ပါ